စီးရီးယားဆိုးရအနေနဲ့ဓာတ်ရုပ်လက်နဲ့သုံးတိုက်ခတ်ခဲ့တာမဟုတ်သက်သေခံပစ္စည်းတွေရှာဖွေစစ်ဆေးဖို့ OPCW လို့ခေါ်တဲ့ကုလသမဂ္ဂဓာတ်ရုပ်လက်နဲ့ဆိုင်ရာစုံစမ်းစစ်ဆေးသူတွေပြင်ဆင်နေပါပြီ။ဒီကုလသမဂ္ဂစစ်ဆေးရေးအဖွဲ့အနေနဲ့မြေသားတွေတိုက်ခိုက်တည်ကြည်ခဲ့ရသူတွေရဲ့သွေးနမူနာပါဝင်ဇီဝကျန်းမာရေးဆိုင်ရာအထောက်အထားတွေနဲ့တဘာဝပတ်ဝန်းကျင်ဆိုင်ရာနမူနာပစ္စည်းတွေကိုလိုက်စုစစ်ဆေးကဓာတ်ရုပ်လက်နဲ့သုံးမသုံးကိုအဆုံးဖြတ်ပေးမှသာဖြစ်ဖြစ်ဘသူကလုတ်ခဲ့တယ်ဆိုတာကိုတော့အဆုံးဖြတ်ပေးမှာမဟုတ်ပါဘူး။ဆီးရီးယားမြို့တော်ဒမတ်စကန်မြို့စုံကဂူတာရှေပိုင်းဒူမာအရက်မှာစနေနေ့တုန်းကဖြစ်ခဲ့တဲ့ဒီဓာတ်ရုပ်လက်နက်သုံးခဲ့တယ်လို့တန်တရားရှိထားတဲ့တိုက်ခိုက်မှုတွင်အနည်းဆုံးလူ40သေဆုံးခဲ့ရပြီးယာနဲ့ချီဖျားနာနေကြပါတယ်။ဆီးရီးယားဆိုရကတော့ဓာတ်ရုပ်လက်နက်သုံးတိုက်ခိုက်မှုမကျူးလွန်ခဲ့ကြောင်းညှင်းဆန်ထားချိန်မှာဆီးရီးယားကိုကြောထောင်နှုတ်ခံပေးထားတဲ့ရုရှားကတော့ပြည်ထိုင်နိုင်ငံအနေနဲ့အတူရောင်ဓာတ်ရုပ်လက်နက်တိုက်ခိုက်မှုဇလန်းဆင်နေတယ်လို့စွပ်စွဲလိုက်ပါတယ်။ရုရှားကာကွယ်ဝန်ကြီးဌာနပြောခွင့်ရအေဂိုကိုနာရှက်ကော့ဖ်ကဗြိတိန်နိုင်ငံအနေနဲ့ဆီးရီးယားနိုင်ငံတဲ့တပုံတွေထိမ့်ချုပ်ထားရဒေသကဆီးရီးယားပြည်သူစစ်တွေနဲ့အရန်စစ်တနာရှင်တပ်သားတွေကအခုလိုတိုက်ခိုက်မှုဖြစ်လာအောင်ဖိအားပေးရန်စနေတယ်လို့ဆွဆွဲလိုက်ပါတယ်ခင်ဗျ